NUG ဂျာကလာမြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်ပြည်အောင်စုကနေပြီးတော့ drone တွေတန်ကြက်ကမော်တော်ယာဉ်တွေ radar စောင့်ကြည့်မှုကိရိယာတွေဝေယူဖို့အပါအဝင်လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်းဒေါ်လာ925တန်းအကူအညီတောင်းခံထားတယ်လို့သိရပါဗျ။ဒါပေမဲ့မြန်မာနိုင်ငံအရေးဟာအမေရိကန်အစိုးရပိုင်းမှာရောလွှတ်တော်မှာပါတိတ်ပြီးတော့အာမကောင်းလာတာမို့လို့ဒီအကူအညီတောင်းခံမှုတွေရပါမလားဆိုတာကိုတော့ဝါရှင်တန်နိုင်ငံရေးသုတေသီတွေကတန်တရာရှိကြပါတယ်။ဒီကူညီတွေဟာမြန်မာဒီမိုကရေစီရေလှှရှားမှုအတွက်ကြီးကြီးမားမားအထောက်ပံ့ဖြစ်စေတယ်လို့ဒီကူညီကြောင့်စစ်ကောင်စီကိုလွန်မင်းအားနည်းသွားစေမှာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာက VUE ကိုပြောပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA ထဲမှာ Burma X ဆိုပြီးတော့လူသိများကြတဲ့မြန်မာဒီမိုကရေစီရေးအတွက်အထောက်ပံ့ပေးဖို့အတွက်ပြောင်းလဲချက်တွေလည်းပါဝင်ခဲ့ပါတယ်။အဲဒီဥပဒေတဲ့အသုံးနှုန်းအားဖြင့်ဒီ2022ခုနှစ်နွေဦးတော်လိုင်းရဲ့နောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမီးနဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေထောက်ပံ့ပေးဖို့ဆိုပြီးတော့အစိုးရကိုလုံပိုင်ခွင့်ပေးထားပါတယ်။ဒီအတွက်လက်နက်မဟုတ်တဲ့အကူအညီဒေါ်လာ200တန်း200ပါဝင်စုစုပေါင်းအကူအညီဒေါ်လာ925တန်းကိုလာမယ့်ဗန်နိုင်းနှစ်မှာထောက်ပံ့ကူညီဖို့အတွက်အမေရိကန်လွှတ်တော်ကို NUG ကတောင်းခံထားတာလို့သိရပါတယ်။ဒီထက်မှာအများစုကတော့တိုက်ပွဲတွေကြောင့်ပြေးလွှားနေရတဲ့စစ်ပြေးဒုက္ခသည်တစ်သက်မှ5တန်းကိုအကူအညီပေးဖို့ဖြစ်ပါတယ်။လက်နက်မဟုတ်တဲ့အကူအညီဒေါ်လာတန်း200မှာ drone တွေ motor ယာဉ်တွေ radar စောင့်ကြည့်ရေးကိရိယာတွေအပြင်ဆက်သွယ်ရေးပစ္စည်းကိရိယာ၊စောက်လုပ်ရေးဆိုင်ရာပစ္စည်းကိရိယာတွေနဲ့စစ်ဖက်သုံးစီးဝါပစ္စည်းတွေဝယ်ယူဖို့ပါတယ်လို့သိရပါတယ်။စီအိုစုကိုဖယ်ရှားပြီးတော့ Federal Democracy စနစ်ထူထောင်မှုနဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်လက်တွေ့ကျကျနဲ့မဟာဗျူဟာကျကျအသေးချာစီစစ်တွက်ချက်ထားတဲ့အစီအစဉ်အတွက်အကူအညီတောင်းခံထားတာဖြစ်တယ်လို့ဒေါက်တာဆာဆာကပြောပါတယ်။ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကိုကြိုတင်သိရပြီးတော့ရှောင်လွှဲနိုင်ဖို့အတွက်စောင့်ကြည့်အချက်ပေးစနစ်တွေသူတို့မှလိုအပ်နေတယ်လို့ဆိုပါတယ်။လာမယ့်ဗန်နိုင်းနှစ်အတွက်လွှတ်တော်မှာပြင်ဆင်ဆောင်ရွက်နေစေရှိပေမဲ့ Burma Act နဲ့ဒီလည်းမဟုတ်တဲ့အကူအညီတွေအတွက်ဘတ်ဂျက်ဥပဒေကြမ်းထဲမှာအတိအကျသတ်မှတ်ပေးမဲ့ပုံတော့မရှိဘူးလို့ဝါရှင်တန်ခြေဆိုင် CSIS ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Michael Martin က VUE ကိုသူပြောပြပါရယ်အသေးစိတ်ဘတ်ဂျက်ရထားမှုဟာအစိုးရပိုင်းအထူးသဖြင့်ဒီနိုင်ငံကြေးဌာနကစောင့်ရမယ့်အနေအထားဖြစ်တယ်လို့သူကရှင်းပြပါရယ်ဆီးရီးယားနဲ့ယူကရိန်းအတွက်လည်းမဟုတ်တဲ့အကူအညီတွေဖြစ်ဂျီကာဝတ်စုံတွေ Radar စနစ်တွေနဲ့စစ်သုံးမော်တော်ယာဉ်တွေကိုအမေရိကန်ကအကူအညီပေးခဲ့ဘူးပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ Burma Act ကိုဘယ်လိုအတိတ်ပဲဖွင့်ဆိုမလဲဆိုတာကိုနိုင်ငံကြေးဌာနမှာညှင်းခုံဆွေးနွေးနေစေဖြစ်တယ်လို့ Martin ကပြောပါရယ်လနဲ့မဟုတ်တဲ့အကူအညီစီးရင်မှာပါတဲ့ပစ္စည်းတိုင်းဟာစစ်ဖက်အရက်ဖက်သုံးနှစ်ဖက်လုံးသုံးရတဲ့ပစ္စည်းမျိုးတွေဖြစ်နေတယ်လို့ဝါရှင်တန်စစ်ဖက်ကောလိပ်ကပမောခဇက်ခရီအဘူဇာကပြောပါတယ်။ဒါကြောင့်မလို့အခုတောင်းခံထားတဲ့အကူအညီရဖို့တော့မလွယ်ဘူးလို့အဘူဇာရောဒီမာတင်ကပါသူ့ရဲ့အမြင်ကိုပြောကြပါတယ်။အမေရိကန်အစိုးရရောနိုင်ငံကြေးဌာနရောလွှတ်တော်ပိုင်းမှာပါယူကရိန်းစစ်နဲ့တရုတ်နဲ့ရှင်ပြန်ရေးကအဓိကလွှမ်းမိုးနေရာယူထားပြီးတော့မြန်မာနိုင်ငံရဲ့ခုခံတော်လှန်စစ်ဟာတိတ်ပြီးတော့အားမရှိလှဘူးလို့အဘူဇာကသူ့ရဲ့အမြင်ကိုပြောပြပါတယ်။